ကယားကင်းဤပြည်နယ်ရိုက်ကော်မြို့နယ်အနောက်ဘက်ခြမ်းစစ်ဆောင်စခန်းတစ်ခုအတွင်မင်းညားကလက်နက်ကြီးကြီးကြားလို့မိသားစုဝင်၃ဦးတည်းကတဦးသေဆုံးပြီး၂ဦးထိခိုက်ဒဏ်ရာရရှိထားတယ်လို့စစ်ဆောင်တွေက VOA ကိုပြောပါတယ်။အဲဒီစစ်ဆောင်စခန်းမှာလူဦးရေ6000လောက်ရှိပြီးအခုချိန်မှာတချို့ကနေရာပြောင်းရွှေ့နေကြပြီးတချို့ကဘုံခိုကျင်းတွေနဲ့ဒူးပြီးနေထိုင်နေကြတယ်လို့ပြောပါတယ်။စစ်ဆောင်စခန်းအနီးတဝိုက်ကုန်းတာကျေးရွာစီတီဖျားမှာလည်းမင်းညကလေးကစစ်တပ်တွေတက်ဆွဲနေထိုင်နေတာမို့တိုက်ပွဲဖြစ်မှာကိုစိုးရိမ်နေကြပါတယ်။ရိုက်ကော်အနောက်ချမ်းစစ်ဆောင်စခန်းအခြေအနေသတင်းပေးပို့ချက်ကိုမဟိတန်စင်ကပြောပြပေးပါရှင်
။အော်တိုဝါလာ23ရက်မင်းည9:00လောက်မှာရိုက်ကော်မြို့နယ်အနောက်ဘက်ခြမ်းကုန်းတာစစ်ဆောင်စခန်းမှာလက်နေကြီးကြီးကြားခဲ့တယ်ဆိုပြီးတော့စစ်ဆောင်တယောက်ကဗီဒီယိုကိုပြောပါသည်။စစ်ဆောင်စခန်းနေရာတဝိုက်မှာတိုက်ပွဲဖြစ်ပွားမှုမရှိဘဲနဲ့လက်နက်ကြီးကြီးရုတ်တရက်ကျခဲ့တာဖြစ်ပြီးတိုက်ဆုံသူရဲ့အမျိုးသမီးနဲ့ကလေးလေးအပြင်းထန်ဒဏ်ရာရခဲ့တယ်ဆိုပြီးတော့ပြောပါလိမ့်
စစ်ဆောင်စခန်းမှာလည်းလက်နက်ကြီးကျလို့မင်းငယ်တယောက်တည်သွားအမှသူတို့ကျသွားတာသူတို့မိသားစုကတော့၃ယောက်လောက်ထိခိုက်တယ်သူအမျိုးသားကတော့တည်သွားပါတော့အမျိုးသမီးတော့တော်ဆူရင်ရတယ်ဆေးရောမင်းငယ်ကလည်းပို့ထားတယ်ဆိုတော့သူကလေးတယောက်ကတော့ဟို6ယူ6တော့ချက်လား6ချက်လားပြောလို့ကျမလည်းတိကျတော့မပေါ်ကြည့်မှန်းမှာသူတို့ပြောတာသူကလေးတော့စစ်ဆောင်စခန်းမှာတော့ခက်သေးတယ
်ကုန်းတာစစ်ဆောင်စခန်းတွေမှာအင်းစီ600လူဦးရေ6000လောက်ရှိပြီးတော့ဆေးဘေးဒုက္ခသည်တွေကယာယီတဲထုတ်ပြီးတော့ကုမီတာစုနဲ့ကိုနေထိုင်နေကြတာဖြစ်ပါသည်မင်းညာတော့ကလက်နေကြီးကြီးကြားခဲ့တဲ့အတွက်တချို့စစ်ဆောင်တွေနေရာပြောင်းရွှေ့သွားကြပြီးတော့တချို့ကတော့အင်းညာမှာပဲဘုံခုချင်းတူးပြီးတော့ဆက်ပြီးတော့နေထိုင်မယ်ဆိုပြီးတော့ပြောဆိုနေကြပါသည်စစ်ဆောင်စခန်းနီးတဝက်ကကုန်းတာကြီးရွာစီဒီဖျားပေါ်မှာမင်းညကလေးကစစ်တပ်တွေရောက်နေတာကြောင့်ဒေသခံ PDF အဖွဲ့နဲ့တိုက်ပွဲတွေကြီးထွားလာမှာကိုစိုးရိမ်နေကြတယ်လို့ပြောပါလိမ့်
။လက်နဲ့ဒီကသူ့ဘဲပေါ်မှာကြာတော့ဗောနော်။ကိုတဲနဲ့ကိုရောရှိတဲ့စစ်ဆောင်စခန်းရဲ့လို့ဒီကအဲ့တော့သူတို့လောက်ပြန်တော့မရှိကိုတဲနဲ့ကိုလောက်ကြာတော့ဗောနော်။ကျင်းသူထားရဆမှာတချို့လူကသူတို့မပြန်တချို့လူတော့ပြန်တယ်။အများကြီးတော့ပြန်ကြပြန်ကြဆိုတော့ကယူရသေးတော့မနေဗောနော်။တခြားယူရတွေတော့အမျိုးဗောနော်။ကျွန်တော်အများအားဖြင့်
စစ်တပ်အာဏာသိမ်းယူပြီးနောက်ပိုင်းစစ်ဆောင်စခန်းတွေနဲ့လူနေရပ်ကွက်တွေထဲမှာလက်နက်ကြီးကြီးကြပောက်ကွဲပြီးတော့အရက်သားတွေထိခိုက်ဒေကြီးကြတဲ့တဲ့တွေမကြခဏထွက်ပေါ်နေပါလေ။မိနစ်လုံးကထိခိုက်ဒဏ်ရာရတဲ့သူတွေကိုနှီးဆက်ရဆေးရုံစည်းကမ်းတွေမှာကုသနေကြတယ်ဆိုပြီးတော့ KNL လူခွင့်ရအဖွဲ့ဒါရိုက်တာကိုပညာကပြောပါလေ
။ဖေးသေးတယ်အမေကအပြင်းထန်ကမ္မဒဏ်ရာရတယ်ကလေးနေရောက်6လနဲ့8နှစ်ရွယ်ကတော့ကျွန်တော်ပေါက်မှာဒဏ်ရာရတယ်ဆိုတော့အချမ်းမပြောလို့ရတယ်အခုလောဆက်ကတော့သူတို့ကတော့ဇက်ကဆေးရုံကြီးကိုပို့လာတာပေါ့နော်အာဘာဖြစ်လဲဆိုတော့ကျွန်တော်တို့တချို့နေရာတွေမှာလက်နေကြီးတွေကြာရင်တော့သူကနေဆရာဆေးရုံစစ်ခန်းနေရှိရောနေဆရာဆေးရုံစစ်ခန်းကိုပို့ချတာခဲလောကမရှိတဲ့နေရာကတော့အာကျွန်တော်တို့လက်ကောမျိုးကိုပဲအဲ့လိုမျိုးပရိုက်တာကားနဲ့ပြန်ချိတ်ပြီးတော့မှပြန်ပို့ကြတော့ပေါ့အဲ့လိုမျိုးတော့အာလောက်တာရှိပါတယ်အများစုကတော့တော်တော်များကတော့ကုတေတာမှရှိနေတဲ့ဆေးရုံစစ်ခန်းမှာကုတာများပါတယ်ဟုတ
်ဒီလိုလက်နေကြီးတွေနဲ့ပြစ်ခတ်တိုက်ခိုက်တာနဲ့ပတ်သက်ပြီးတော့စစ်ကောင်စီဘက်ကတရားဝင်သတင်းထုတ်ပြန်တုံ့ပြန်တာမျိုးမရှိသေးပါဘူးလက်ကောမျိုးဒေတာကဦးစင်းတပါကတော့မြန်မာစစ်တပ်ကအမြင်နဲ့လက်နက်ကြီးတွေနဲ့ကြီးရွာတွေကိုပြစ်ခတ်ပြီးတော့တိုက်ခိုက်နေတယ်လို့မိန့်ကြားခဲ့ပါလိမ့်
။တိုက်ပွဲမရှိတဲ့လင်းကားရဲဆိုပြစ်တယ်တခါရင်ကျရင်ကတနေ့ကအကောင်းကြီးတော့ညနေကျရင်မင်းထပ်ပြစ်နေထပ်ပြစ်တုံးလုံးထပ်ပြစ်နေထပ်ပြစ်ခုစစ်ကြောင်းမလို့ရှာလဲဒီအမြောက်ကနေလမ်းထူနေတာနော်။ကြားတဲ့လမ်းကြောင်းလဲဒီအဲ့လိုလဲပြောရမယ်နောက်ပြီးဘာမှမဆိုင်တဲ့နေရာလဲအထူးတာပဲ။
ဒီဒေသတွေမှာ PDF လက်နက်ကိုင်အဖွဲ့တွေနဲ့တိုင်းဒေသအဖွဲ့တွေခြေကုပ်ယူပြီးအကြမ်းဖက်လုပ်ရက်တွေလုပ်နေတဲ့အကြောင်းမြန်မာစစ်တပ်ဘက်ကဆွဆွဲထားသလိုနေမင်းရှင်းလင်းရင်ဆိုပြီးတော့မကြာခဏထုတ်ဆစ်စင်နေပါလိမ့်။ဒေသခံကြီးရွာတွေကတော့ဘေးလွတ်ရာကိုတိမ်းရှောင်ရင်းနဲ့ဒုက္ခသည်စခန်းတွေမှာယာယီအမိုးကာတွေနဲ့ပြောင်းရွှေ့ပြီးတော့ခုံလုံးနေကြတာဖြစ်ပါလိမ့်ရှင်။
ရိုက်ကော်မျိုးအနီးကစစ်ဆောင်စခန်း၄ကျောင်းတိုက်ခိုက်ခံရတဲ့တဲ့မဲအီတန်စင်ပြောပြပေးခဲ့တာပါ။